ီမှာပွဲနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့သမ္မတရောဘတ်မူဂါဘေးဟာနေအိမ်အခြေချုပ်ချထားခြင်းခံရတယ်လို့တောင်အာဖရိကသမ္မတကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။နှစ်ပေါင်း30ခုနှစ်ကြာအနာရယူထားရတဲ့သမ္မတကိုဖြုတ်ချဖို့အတွက်စစ်တပ်ရဲ့ကြောထောက်နောက်ခံမှုနဲ့ပြုလုပ်တယ်လို့ယူဆရတဲ့ဒီဖြစ်ရမှာသမ္မတမူဂါဘေးရဲ့ကံကြမ္မာမင်းများဖြစ်နေသေးပါလူမှုကွန်ရက်မီဒီယာတွေမှာတော့ဟရာရီမြို့တော်မှာအချိန်ကြီးတင်းမာနေတယ်လို့ရေးသားနေကြပါတယ်။စီးပွားရေးလုပ်ငန်းတချို့ကလည်းစောစောစီးစီးပိတ်သွားခဲ့တယ်လို့ဆိုပါတယ်။ဒုတိယသမ္မတအမဆန်မက်ဂါဂွာကိုထောက်ခံတဲ့လူတွေကိုအနာရဇနုပီယက်ပါတီကဖယ်ရှားမှုအပေါ်သမ္မတမူဂါဘေးကမရက်ရင်ဝင်ရောက်ဆွဲဖက်ရလိမ့်မယ်လို့ဇင်ဘာဝေးစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကွန်စတတီနိုရှူဝန်ဂါကသတိပေးခဲ့ပြီးနောက်တည့်အင်္ဂါနေ့မှာဟရာရီမြို့တော်တွင်ကိုတင်ကားတွေဝင်ရောက်ခဲ့ကြပါတယ်။ဒွေမလာ9ရက်နေ့မှာမူဂါဘေးကဒုတိယသမ္မတကိုရာထူးကဖယ်ရှားလိုက်ပြီးတဲ့နောက်ဒါဇင်းနဲ့ချီရလူတွေကိုဖမ်းဆီးခဲ့ပါတယ်။ဇင်ဘာဝေးအနာရပါတီကတော့ဗိုလ်ချုပ်ကြီးရှီဝါဂန်ဟာနိုင်ငံတော်စစ်စာဖတ်မှုမြောက်တဲ့အပြုအမူမျိုးကိုလုဆောင်နေတယ်လို့ဆိုဆွဲထားပါတယ်။ဒုတိယသမ္မတကိုရာထူးကချုပ်ချာပြီးတဲ့နောက်အဲ့ဒီနေရာကိုသူ့ရဲ့ဇနီးတွေနဲ့အစာထိုးဖို့စီစဉ်နေတဲ့သဘောမျိုးသမ္မတမူဂါဘေးကပြသခဲ့ပါတယ်။ဒီလိုအစာထိုးလိုက်ခြင်းအပြင်အသက်63နှစ်အရွယ်သမ္မတမူဂါဘေးအနာရင်ဖြစ်စေ၊ကွယ်လွန်သွားရင်ဖြစ်စေသူမကသမ္မတဖြစ်လာနိုင်ွယ်ရှိနေပါတယ်။ဇင်ဘာဝေးပြည်သူတွေအားလုံးအငြင်းပွားမှုကိုထောင်အေးနဲ့ငြင်းကြမ်းစွာချဉ်းကပ်ပြီးဒီမိုကရေစီနည်းလမ်းပွင့်လင်းမြင်သာမှုရှိဖွဲ့စည်းပုံအခြေခံဥပဒေဘောင်ရင်းကဖြည့်ဆည်းရဖို့အမေရိကန်ပြည်ထောင်စုကလူလာကြောင်းနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတွေကပြောကြားလိုက်ပါတယ်။85နှစ်အရွယ်သမ္မတမနန်ဂါဝါဟာသမ္မတရာထူးဆက်ခံမဲ့အလားအလာရှိသူဖြစ်နှစ်အတန်ကြာကရပ်တည်လာခဲ့ပြီးစစ်တပ်ရဲ့ကြောက်ထောက်နှောက်ခံမှုရရှိချသူဖြစ်ပါတယ်။သမ္မတကတော့ဂရစ်မူဂါဘေးကတော့အသက်52နှစ်အရွယ်ရှိပြီးပါတီတွင်းလူငယ်တွေရဲ့ထောက်ခံမှုကိုရရှိထားတယ်လို့သိရပါတယ်။